ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးသက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်နဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဆိုတင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မစ်ရဟီလီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်အပြီးရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအတွင်းမစ်ရဟီလီကအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့လူခွင့်ရေးအထူးကိုယ်စားလှယ်မစ်ဆန်ဟီလီကပို့ချုပ်မှုကြီးမင်းအွန်လိုင်းနဲ့ပတ်သက်လို့သူ့အမြင်သဘောထားကိုပြောကြားလိုက်တာဖြစ်ပါတယ
်။ Men online and others should be held accountable for genocide.
ဖြစ်ခိုင်းပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရုံးတပ်ဖြတ်မှုတွေလူသားတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့မြန်မာနိုင်ငံတွင်းကတခြားဒေသတွေမှာဖြစ်ပေါ်ခဲ့တဲ့ဆေးရာဇဝမှုတွေအတွေ့ပို့ချုပ်မှုကြီးမင်းအောင်လှိုင်မှာတာဝန်ရှိပါတယ်
။ဒါဟာပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဆိုဖို့မစ်ဆန်ဟီလီအနေနဲ့လူသိရှင်ကြားပထမဆုံးအကြိမ်တရားဝင်ပြောကြားလိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြောဆိုထားတဲ့အတိုင်းတပ်ဖြတ်မှုနဲ့အာဓမ္မပြုကျင့်မှုတွေကိုကျူးလွန်ခဲ့ကြောင်းမနစ်ကတွားရောက်စုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကပြောဆိုထားပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်ကြီး၅ဦးတို့ကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့အတွက်အကြံပြုတင်ပြထားပါတယ်။မြန်မာစစ်တပ်ကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဆွဆွဲပြောဆိုနေသလိုလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခြင်းမရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒုက္ခသည်တွေနေရာမပြောင်းခင်ပြစ်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူဖို့လိုအပ်ကြောင်းလည်းမစ်ဇန်ဟီလီကပြောပါတယ
်။ For any repatriation to happenFor sustainable repatriation and meaningful repatriation
ဒုက္ခသည်တွေကိုပြန်ပို့တဲ့အစီအစဉ်မစခင်မှာပြစ်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူဖို့လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူခြင်းမရှိဘဲဒုက္ခသည်တွေကိုနေရာပြန်ပို့လိုက်မယ်ဆိုရင်မြန်မာနိုင်ငံတွင်းကဆိုးဝါးလာတဲ့အခြေအနေတွေဟာပိုဆိုးလာတာဒါမှမဟုတ်ကာလပိုရှည်ကြတာမျိုးဖြစ်နိုင်ပါတယ်။ပြီးရင်အလားတူဖြစ်ရတဲ့နောက်တစ်ခါထပ်ဖြစ်လာနိုင်မြန်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်မြမအစိုးရတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြတာပါမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်တွေကန့်သတ်ခံရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းရန်ဟီလီကအခုလိုပြောပါတယ်
Now I'm even wondering that is there any democratic space left because there's so much self censorship now
မြန်မာနိုင်ငံမှာဒီမိုကရေစီအတွက်နေရာများရှိပါသေးရဲ့လားလို့ကျွန်မအနေနဲ့စဉ်းစားစရာဖြစ်လာနေပါတယ်ဘာဖြစ်လို့လဲဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအရင်နှောင်းကားတဲ့ဆိုင်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်တာမန်ပြည်သူတွေအပြင်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေအကြားမှာကိုကိုကိုစင်ဆာဖြတ်မှုတွေကြည်ကြဲပြင်းပြဖြစ်ပေါ်နေတဲ့အတွက်ဖြစ်ပါတယ
်မစ်ဆန်ဟီလီဟာသူရဲ့ခီးစဉ်အပြီးဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးအဖွဲ့တွေကလှုပ်ဆောင်နေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာတွားရောက်လေ့လာခဲ့တဲ့ရန်ဟီလီကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာအချက်အလက်ရှာဖွေစုဆောင်းတာတွေပြုလုပ်ဖို့ကုလသမဂ္ဂလူညုံရေးကောင်စီကမနစ်စက်တင်ဘာလမှာဆုံးဖြတ်ချက်ချခဲ့တယ်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းရခိုင်ပြည်ပကအတွက်ပထမအဆင့်စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့လက်ခံလိုက်ပြီးဖြစ်ပါတယ်ခင်ဗျာ